ဩစတြေးလျနိုင်ငံကိုဖြတ်ပြီးတော့ဂျာမနီနိုင်ငံစီခီးစစ်ကြဖို့ပတ်စကားယထာဓမ္မမှုခြေချင်းလျှောက်ဝင်တော့ကြတဲ့ထောင်ပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေကိုဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကသူတို့နယ်စပ်တွေကိုစနေနေ့မှာဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွှေပြောင်းဝင်သူတွေကိုဩစတြေးလျနယ်စပ်စီပတ်စကားနဲ့ပို့ပြီးတာဟာတစ်ချိန်တည်းပဲလုပ်ပြီးတာမို့ဆက်လုပ်မပြီးတော့ဘူးလို့ဟန်ဂရီရဲ့ချုပ်ကပြောပါတယ်။မကြုံဘူးလားအများပြားလာတဲ့ရေတွက်နဲ့ဝင်လာတဲ့ရွှေပြောင်းဝင်သူတွေရေဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေအကြားသဘောထားခွဲပြားနေတာပါရွှေပြောင်းနေထိုင်မှုကျူးစားသူတွေဝင်လာတဲ့ကိစ္စဟာအမြဲတမ်းဖြစ်နေတဲ့ကိစ္စဖြစ်ပြီးအဲဒါကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်ဖို့ဥရောပအနေနဲ့တင်းကြီးတညွတ်ထဲချင်းကတ်ကြဖို့ EU နိုင်ငံသားရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကတတိပေးပါတယ်ရွှေပြောင်းဝင်သူတွေကြုံနေရတဲ့အခြေအနေနဲ့အသက်ဆုံးရှုံးမှုတိုးလာနေတာဟာဒုတိယကမ္ဘာစစ်ပြီးကလေးကဆိုရင်အကြီးမားဆုံးဒုက္ခတွေအကြက်တဲကိုဖြေရှင်းဖို့ဥရောပကိုတတိပေးလိုက်တာဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးဆီဘာစတီယန်ကူးစ်ကပြောပါတယ်။ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့တော်ကခီလီတီဘူဒါယုံမှာရဲ့တော်ကြာနှောင့်နှေးနေခဲ့ပြီးတဲ့နောက်ဒုက္ခတွေနဲ့ပြည့်နေတဲ့ရထားတွေဂျာမနီနိုင်ငံကိုစနေနေ့ကရောက်သွားကြပါတယ်။